ကဘာပေါ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ရိုက်ကူးထားတဲ့မှတ်တမ်းတင်ရုပ်ရှင်တချို့ကိုပြသတဲ့ရုပ်ရှင်ပွဲတော်တစ်ခုမနေ့ကဧပြီလ14ရက်နေ့နယူးယောက်မြို့မှာစတင်ကျင်းပခဲ့ပါတယ်။ဒီပွဲမှာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုပြသတဲ့မှတ်တမ်းခွေတချို့လည်းပါဝင်ပါတယ်။ဒီအကြောင်းကိုတော့ရုပ်ရှင်ပွဲတော်ကိုကိုယ်တိုင်သွားရောက်ခဲ့တဲ့ကျမတို့ VOA Wine တော်သူမက်ခင်ဖြူထွေးကနယူးယောက်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။One war တစ်ခုတည်းသောကဘာလို့ခေါ်တဲ့ဒီရုပ်ရှင်ပွဲတော်ကိုမနေ့ဧပြီလ14ရက်ကနေစပြီးတော့18ရက်နေ့အထိနယူးယောက်မြို့မှာကျင်းပသွားမှာဖြစ်ပါတယ်။မနေ့ကဖွင့်ပွဲမှာတော့ဒီရုပ်ရှင်ပွဲတော်ရဲ့ဦးဆောင်ဒါရိုက်တာ Igor Blasevich ကဒီပွဲကျင်းပရတဲ့အကြောင်းနဲ့တက်ရောက်လာတဲ့သူတွေကိုကျေးဇူးတင်စကားပြောဆိုရင်းနဲ့ပွဲတော်ကိုဖွင့်လှစ်လိုက်ပါတယ်။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံကအမျိုးသမီးလှုပ်ရှားသူ၃ဦးရဲ့လူခွင့်ရေးလှုပ်ရှားမှုတွေကိုရိုက်ကူးထားတဲ့ဘာမာ2008ဆိုတဲ့အမှတ်တမ်းခွင်နဲ့အတူကျူးဘားနိုင်ငံကနိုင်ငံရေးအကျဉ်းသားမိသားစုဝင်အမျိုးသမီးတွေရဲ့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားမှုကိုရိုက်ကူးထားတဲ့ Ladies in White ဆိုတဲ့ရုပ်ရှင်အမှတ်တမ်းခွင်ကိုပြသခဲ့ပါတယ်။ဘာမာ2008အမှတ်တမ်းခွင်ကအတန်းတချို့ကိုကြားခဲ့ရတာပါ။လက်ထောင်မြန်မာနိုင်ငံကအချင်းထောင်တွေထဲမှာဖန်ဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူမဆူဆူနွေးမဖြူဖြူသိန်းနဲ့စစ်ဆိုးရဖန်ဆီးမှုရန်ကနေတိမ်းရှောင်နေရတဲ့မနီလာသိန်းတို့ရဲ့ဒီမိုကရေစီရေးလှုပ်ရှားမှုပုံရိပ်တွေနဲ့အတူမြန်မာစစ်ဆိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရိုက်ကူးထားတဲ့မှတ်တမ်းခွေပဲဖြစ်ပါတယ်။ဒီမှတ်တမ်းခွေကိုနော်ဝေနိုင်ငံခြေဆိုင်ဒီမိုကရက်တစ်မြန်မာအတန်ကနေရိုက်ကူးခဲ့တာဖြစ်ပါတယ်။ရုပ်ရှင်ပွဲတော်ကိုဦးစီးကျင်းပတဲ့ချက်ရီပါပလစ်နိုင်ငံအခြေဆိုင်ပြည်ပအင်းကြီးအဖွဲ့ကနေမဆုစုနွေမပြူသိင်းတဲ့မနီလာသိန်းတို့ကိုမနီကဝါဝါရုပ်ရှင်ပွဲတော်အကျွမ်းမှာဟိုမိုဟိုမီနီစုချင်းမြင့်ခဲ့စဉ်တုန်းကလည်းဒီမှတ်တမ်းခွေကိုပြသခဲ့ပါသေးတယ်။မြန်မာဒီမိုကရေစီရေးလှုပ်ရှားမှုမှာအမျိုးသမီးတွေဟာလည်းအမျိုးသားတွေနဲ့တန်းတူရှေ့ရန်ကနေပါဝင်နေတယ်ဆိုတာကိုမိမောင်းထုတ်ပြနိုင်မှုအတွက်အခုလိုမှတ်တမ်းခွေကိုပြသဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ရုပ်ရှင်ပွဲတော်ကိုဦးစီးကျင်းပတဲ့ပြည်ပအင်ဒီအဖွဲ့ကမြန်မာရေးရာတာဝန်ခံမာရီယာဖာရှီနိုဗီကပြောပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချေနေတွေနဲ့ပတ်သက်လို့ပြည်ပအင်ဒီအဖွဲ့အနေနဲ့အများအားစိုးရိမ်မခင်ဖြစ်မိသလိုဒီလူခွင့်ရေးလှုပ်ရှားမှုတွေကိုရုပ်ရှင်ပွဲတော်ကနေတစဉ်နိုင်ငံတကာကသိအောင်ထုတ်ဖော်ပြသနိုင်မှုအတွက်နှစ်စဉ်ရုပ်ရှင်ပွဲတော်ကျင်းပတိုင်းမှာမြန်မာနိုင်ငံကလူခွင့်ရေးမှတ်တမ်းခွေအနည်းဆုံးတစ်ခွေပြသနိုင်အောင်ကြိုးစားခဲ့ပါတယ်လို့မာရီယာကပြောပြပါတယ
်။ Sometimes when you read something it's not so interesting for you it doesn't influence you that much but many of the documentaries
ဒီခုရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကျွန်တော်စာထဲမှာဖတ်ရတာနောက်ကြားရတာတွေရှိပါတယ်။ဒါပေမဲ့တစ်ခါတလေမှာဒီလိုဖတ်ရကြားရုံနဲ့ဒီပေါ်မှာစိတ်ဝင်စားနဲ့ပို့ပြီးတော့သိချင်လာအောင်တစ်ခါခုလှုပ်လာတဲ့ထီအောင်တော့မဆွဲဆောင်နိုင်တာတွေရှိပါတယ်။ဒါပေမဲ့ရုပ်ပုံတွေအတန်တွေကိုတခါတည်းမြင်တွေ့ကြားရတဲ့အခါမှာတော့ပို့ပြီးတော့ယုံကြည်နိုင်စရာဖြစ်တယ်လို့ကြည့်ရတဲ့လူတွေအနေနဲ့လည်းသူတို့မြင်တွေ့ရတဲ့အပေါ်မှာအလွယ်တကူမေ့မသွားချက်ပါဘူး။ဒါကြောင့်မို့လို့အခုလိုမှတ်တမ်းတင်ရုပ်ရှင်ကားတွေကိုပြရတာဟာအကျိုးထူးရှိပါတယ်။မြန်မာနိုင်ငံအကြောင်းကိုနိုင်ငံတကာကလူတွေသိသွားပြီးတော့ဒီပေါ်မှာလှုပ်ရှားမှုတွေဖြစ်လာအောင်မျှော်လင့်ပါတယ်လို့မာရီယာကပြောသွားခဲ့ပါဗျ။ဝမ်ဝါရုပ်ရှင်ပွဲတော်ဟာလူခွေရင်နဲ့ပတ်သက်တဲ့မှတ်တမ်းတင်ရုပ်ရှင်တွေကိုပြသတဲ့ဥရောပကအကြီးဆုံးရုပ်ရှင်ပွဲတော်တစ်ခုပဲဖြစ်ပါတယ်။ဒီပွဲတော်ကိုပြည်ပအင်ဒီဖွဲ့ကဦးစီးပြီးတော့လွန်ခဲ့တဲ့ဆယ်နှစ်ကစလို့နှစ်စဉ်ကျင်းပလာခဲ့တာပါ။ဒီနှစ်မှာတော့ပွဲတော်ကိုနယူးယောက်မြို့မှာလာရောက်ကျင်းပလာဖြစ်ပြီးတော့ဒါဆိုရင်နယူးယောက်မှာကျင်းပလာဒုတိယကြိမ်ကြောင်းဖြစ်တယ်လို့လည်းမာရီယာကပြောပြပါတယ်။9ရက်ကြာကျင်းပမယ့်ဒီရုပ်ရှင်ပွဲတော်မှာမြန်မာနိုင်ငံကမှတ်တမ်းခွေချုပ်ဖြင့်ကျူဘာ၊ယူကရိန်း၊အက်စတိုးနီးယားဘယ်လာရုရှ်နဲ့တရုတ်နိုင်ငံကလူခွင့်ရေးချေနေတွေကိုရိုက်ကူးထားတဲ့မှတ်တမ်းခွေကိုလည်းတက်တာသွားမှာဖြစ်ပါတယ်။လာမယ့်တောက်ကြနေ့မှာတော့မြန်မာနိုင်ငံကလူနည်းစုတိုင်းသားဒေသတွေမှာမြန်မာစစ်ဆိုးရရဲ့ထိုးစစ်ဆင်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရိုက်ကူးထားတဲ့ Prayer for Peace ဆိုတဲ့မှတ်တမ်းခွေကိုနယူးယောက်မြို့ကကိုလံပီးယားတပ်တော်မှာပြသဖို့ရှိတယ်လို့ဒီမှတ်တမ်းခွေမပြသခင်မှာလည်းမြန်မာနိုင်ငံအကြောင်းဆွေးနွေးပွဲတစ်ခုကိုပြုလုပ်ဖို့ရှိတယ်လို့မာရီယာကပြောပြခဲ့ပါသေးရှင်။